ရှင် VOA American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ17ရက်တောက်ချနေညနေပဲအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဖိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့တူကီနိုင်ငံကယာယီပစ်ခတ်ရဆက်ထားတယ်ဆိုပေမဲ့စီးရဲနိုင်ငံအနောက်မြောက်ပိုင်းမှာတော့တိုက်ပွဲတွေဆက်ဖြစ်နေပါတယ်။2016အမေရိကန်ယူကော့ပွဲနဲ့ဒီမိုကရက်တစ်ပေါ်စုံစမ်းမှုပြားပေးတဲ့အနေနဲ့ယူကရိန်းကိုပေးမဲ့စီးရဲကူညီဒေါ်လာ1,000,000,000ကိုဒေါ်နယ်ထရန့်ဆိုင်းငံ့ခဲ့တဲ့အကြောင်းအင်ပီရိုယာယီအုပ်ချုပ်ရေးမှူးကပြောလိုက်ပါတယ်။ဒီလိုထိတန်းရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြီးညာပေးသွားမှာပါ။
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ဒီနှစ်အတွင်းကချင်ပြည်နယ်ရဲ့ပထမဆုံးဖြစ်တဲ့တိုက်ပွဲအတွင်းအရသား2ဦးမိုင်းထိခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်လို့အခုလည်းနားဆင်ကြရမှာပါ
။စူဘောကပေါ့လေ။တမတော်ကခလာရဒီနေ့ဒီပေါ့သူကယူဝါသားကြီးကိုလမ်းပြခိုင်းပြီးမှအတော့ဝါးကြီးမှဖြစ်တယ်လို့
KIA ပြောခွင့်ရဗိုလ်မှူးကြီးနှော်ဘူးက VOA ကိုဖြေကြားချက်နဲ့တူထုတ်လွှင့်ပေးပါမယ်။မနေ့ကအပြန်လှန်ပြစ်ခတ်ခဲ့ကြတဲ့ကရင်နဲ့မွန်တိုင်းရင်းသားလက်နက်ကိုင်တစ်ဖွဲ့တို့အခုတော့ဖျားသုံးစုမျိုးမှပြဿနာအဖြေရှာရေးတွေ့ဆုံဆွေးနွေးခဲ့ပါတယ်။ထိုင်းနိုင်ငံမှာလူကုန်ကူးခံရတဲ့မြန်မာနိုင်ငံသား60ဒီထိုင်းဘက်ကနေပြီးတော့မြန်မာလူဝင်မှုကြီးကြပ်ရေးကိုပြန်ပြီးတော့လွှဲအပ်ပေးလိုက်ပါတယ်ဆိုတဲ့အကြောင်းနဲ့အတူနိုင်ငံတကာသတင်းလွှာမှာတော့ဆီးရီးယားမြောက်ပိုင်းမှာကတ်တိုက်ခိုက်ရေးသမားတွေကိုထိုးစစ်ဆင်နေတာတူရကီကရက်ဆိုင်ဖို့ယာယီသဘောတူလိုက်တယ်ဆိုတာကိုလည်းပြောပြပေးမှာပါရှင်။အခုရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တဲရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးကြပါမယ်ရှင
်။အမေရိကန်ရဲ့စစ်စင်ညီနိုင်မှုကြောင့်တူကီနိုင်ငံကယာယီပစ်ခတ်ရဲဆဲဖို့သဘောတူခဲ့တယ်လို့ဆိုပေမဲ့စီးရီးယားနိုင်ငံအနောက်မြောက်ပိုင်းမှာတော့တိုက်ပွဲတွေဆက်ဖြစ်နေပါတယ်။တူကီနိုင်ငံကအကြမ်းဖက်သမားတွေဖြစ်သဘောထားပြီးစီးရီးယားနိုင်ငံထဲမှာခြေစိုက်ထားတဲ့ကတ်တပ်ဖွဲ့တွေပေါ်ထိုးစစ်ဆင်နေတာတွေကို9ရက်ကြာရပ်ဆိုင်းထားဖို့တူကီနဲ့အမေရိကန်တို့ကြားသဘောတူညီချက်ရရှိခဲ့ကြပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲဆီလန်ပီနာမြို့မှာကျေလောင်တဲ့ပေါက်ကွဲသံတွေတနက်တန်နေနဲ့မိခိုးတွေကိုတွေ့ခဲ့ရတာပါ။ပြည်ခဲ့တဲ့သတင်းဘက်ကစခဲ့တဲ့တူရကီရဲ့ထိုးစစ်တွေအဆုံးသတ်နိုင်မှုရည်ရွယ်ထားတဲ့သဘောတူညီချက်အရတူရကီနိုင်ငံနဲ့နယ်စပ်နီးစီးရီးယားနိုင်ငံတွင်ကနေရန်တော်များကနေကတ်တပ်ဖွဲ့တွေဖယ်ရှားပေးရမှာဖြစ်ပါတယ်။စီးရီးယားနိုင်ငံကအမေရိကန်တပ်ဖွဲ့တွေအားလုံးနီးပါးကိုပြန်လည်ရုပ်သိမ်းမဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ရုတ်တရက်ကြေညာခဲ့ပြီးတဲ့နောက်ပြည်ခဲ့တဲ့သတင်းပတ်တမှာပဲတူရကီစစ်တပ်နဲ့တူရကီကိုထောက်ခံတဲ့စီးရီးယားတပ်ဖွဲ့တွေပူးပေါင်းပြီးကတ်တပ်ဖွဲ့တွေပေါ်ထိုးစစ်တွေစတင်ခဲ့တာပါ။ထိုးစစ်တွေအတွင်းတူရကီစစ်တပ်နဲ့စီးရီးယားလက်နက်ကိုင်ဖွဲ့တွေဟာအရသားတွေရဲ့အသက်တွေကိုမငဲ့ကွက်ဖဲရှက်စရာကောင်းလောက်အောင်ပြုမှုခဲ့ကြကြောင်းနိုင်ငံတကာလူခွင့်ရေးဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာပြောဆိုလိုက်ပါတယ်။စေဝန်နှန်းတွေအရေးပေါ်ကယ်ဆယ်ရေးတွေစစ်ပြေးဒုက္ခတွေဒရင်တောက်တွေနဲ့စာနာမှုအကူအညီပေးသူတွေအပါအဝင်လူ18ယောက်ရဲ့ပြောကြားချက်ကိုအခြေခံပြီးထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာတော့အကျဉ်းရုံးကွပ်မျက်မှုတွေအရသားတွေထိခိုက်သေးချေစေတဲ့အထိဥပဒေမဲ့တိုက်ခိုက်မှုတွေရှိခဲ့ကြောင်းလည်းဖော်ပြထားပါတယ်။
American ပြည်ထောင်စု Texas ပြည်နယ်တွေက Dallas မြို့မှာကြာတာရင်းတွေတုန်းကလုပ်ခဲ့တဲ့မဲဆွယ်စည်းရုံးပွဲအတွင်းတူရကီကတိုက်ပွဲတွေယာယီရထားအောင်လို့အင်ပီရိုတာဝန်ရှိသူတွေဆောင်ရွက်နိုင်ခဲ့တာကိုသမ္မတဒေါ်နယ်ထရမ့်ကဂုဏ်ယူပြောကြားခဲ့ပါတယ်။ Syria မြောက်ပိုင်းကနေ American တပ်တွေရုတ်ခဲ့တဲ့ကိစ္စကြောင့်သမ္မတကိုထောက်ခံကာကွယ်နေတဲ့ Republican ခေါင်းဆောင်တွေကတော့ပြင်းပြင်းထန်ထန်ဝေဖန်ခဲ့တာပါ။ဒါကြောင့်သူ့ရဲ့ဆုံးဖြတ်ချက်ကိုကာကွယ်တဲ့အနေနဲ့သမ္မတကတခါတလေကြာရင်ရန်ဖြစ်နေတဲ့ကလေးတွေလိုပဲပေးရန်ဖြစ်ရတယ်လို့ကတ်တပ်တွေအပေါ်တူရကီတပ်တွေဝင်တိုက်တာကိုဥပမာပေးပြောခဲ့ပါတယ်။ Texas ပြည်နယ်ကိုသမ္မတထရမ့်တွားရောက်တာဟာမနေ့တုန်းက6ချိန်မြောက်ဖြစ်ပါတယ်။သမ္မတပေါ်တရားစွဲနိုင်ဖို့အောက်လွှတ်တော်မှာဒီမိုကရက်အမတ်တွေကြိုးပမ်းနေကြပေမဲ့မဲဆွယ်စည်းရုံးပွဲကိုလာကြတဲ့သမ္မတထရမ့်ကိုထောက်ခံသူတွေကတော့သမ္မတပေါ်ဆွဆွဲနေကြတာတွေကအလိမ်ညာတွေဖြစ်တယ်လို့ပြောခဲ့ကြပါတယ်။ Dallas မြို့ပြ area တဝိုက်ကမဲဆန္ဒရှင်တွေဟာအရင်တုန်းကဒီမိုကရက်ပါတီအပေါ်အခိုင်အမာအားပေးခဲ့ကြတာဖြစ်ပေမဲ့မကြခင်တုန်းကမှ Republican ဘက်ကိုပြောင်းပြီးခိုင်ခိုင်မာမာအားပေးနေကြပါတယ်။ Dallas မြို့ဟာ American ပြည်ထောင်စုတွေကအကြီးဆုံးမြို့တစ်မြို့ဖြစ်တာကြောင့်လဲ Texas ပြည်နယ်မှာအရင်ရာရေးအတွက်အရေးပါတဲ့မြို့ဖြစ်ပါတယ်။ပြည်သက်2000လောက်ဆက်တဲ့နေရာမှာသမ္မတထရမ့်ကမဲဆွယ်စည်းရုံးပွဲကိုလုပ်တဲ့တစ်ချိန်တည်းမှာပဲကီလိုမီတာ20လောက်ဝေးတဲ့ Grand Prairie မြို့မှာဒီမိုကရက်ပါတီဘက်ကနေသမ္မတလောင်းအဖြစ်အရွေးခံဖို့ကြိုးစားနေတဲ့ Better O'Rourke ကလည်းတံပြန်လူထုစုဝေးပွဲလုပ်ခဲ့ပါတယ်။သမ္မတထရမ့်ကိုယာရုကနေဆင်းအောင်လုပ်မယ်ဆိုတာခိုင်ခိုင်မာမာပြသဖို့စုဝေးပွဲလုပ်တာလို့ Dallas မြို့နယ် Democratic Party အကြီးအကဲကပြောကြားခဲ့ပါတယ်။
အ မရိကန်ပြည်သူ့မှ2016ခုနှစ်ကကျင်းပခဲ့တဲ့ရွေးကောက်ပွဲနဲ့ဒီမိုကရက်တစ်ပေါ်စုံစမ်းစစ်ဆေးဖို့ PRP အနေနဲ့ယူကရိန်းနိုင်ငံကပိုပြင်းလိုအပ်နေတဲ့စည်ရေးကူညီဒေါ်လာ300,000ကိုသမ္မတဒေါ်နယ်ထရန့်ကဆန်းငံ့ထားခဲ့တဲ့အကြောင်းအင်ပီရိုယာယီအုပ်ချုပ်ရေးမှူးကပြောဆိုလိုက်ပါတယ်။ယူကရိန်းနဲ့အပေးအယူလုပ်တာမရှိကြောင်းသမ္မတထရန့်ကသတင်းပတ်တင်နဲ့ချီညှင်းဆန်ထားပြီးနောက်မှာပဲအင်ပီရိုယာယီအုပ်ချုပ်ရေးမှူးမစ်မိုဗာနီကမနေ့ကပဲဝင်ခံလိုက်တာပါ။နိုင်ငံခြားမူဝါဒရေးကိစ္စတွေမှာဒါမျိုးလုံးလေလုံးထရှိတဲ့အကြောင်းလဲကာကွယ်ပြောဆိုခဲ့ပါတယ်။ယူကရိန်းနိုင်ငံကအချင်းပြတ်ချစားမှုတွေပေါ်သမ္မတထရန့်ကစိုးရိမ်တဲ့အတွက်ကြောင့်ရော2016အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးစဉ်ကာလတွင်ဒီမိုကရက်ပါတီရဲ့အီးမေးလ်တွေကိုရုရှားကဖောက်ထွင်းခိုးယူခဲ့မှုနဲ့ဆက်နွယ်နေတာတွေကိုတန်တရားရှိတဲ့အတွက်ယူကရိန်းကိုပေးရမယ့်အကူအညီတွေကိုဆိုင်းခဲ့တာဖြစ်တယ်လို့လည်းသတင်းတောက်တွေကိုပြောခဲ့တာပါ။နောက်ပိုင်းမှာတော့အင်ပီရိုယာယီအုပ်ချုပ်ရေးမှူးကကြေညာချက်တစ်စောင်ထုတ်ပြန်ပြီးသူပြောချက်ချက်ကိုသမ္မတထရန့်နိုင်ငံရေးအရတစ်ဖက်သက်ထိုးနှက်တိုက်ခိုက်ခံရအောင်သတင်းမီဒီယာတွေကလူသူလူဆွဲဖော်ပြခဲ့တယ်လို့လည်းဆွဆွဲပြောဆိုခဲ့ပါတယ်။သမ္မတထရန့်ရဲ့ဥပဒေကျိုးဆောင်အဖွဲ့ကတော့အင်ပီရိုယာယီအုပ်ချုပ်ရေးမှူးနဲ့ခက်ခဲခဲရပ်တည်တဲ့သဘောထားတွေကိုပြောဆိုခဲ့ကြတာပါ။သမ္မတရဲ့ရှင်းနေဖြစ်သူဂျေးစကူလောကလည်းသတင်းမီဒီယာတွေနဲ့မော်ဗန်နီတို့တွေ့ဆုံတဲ့ကိစ္စမှာသူနဲ့အတူတခြားလူတွေမပါဘူးဆိုပြီးတော့ပြောဆိုခဲ့ပါတယ်။
ရှင်းနေကြရင် G7 ကမ္ဘာထိပ်သီးစည်းဝေးပွဲကမ္ဘာစည်းဝေးအင်အားကြီးခုနှစ်နိုင်ငံထိပ်သီးစည်းဝေးပွဲကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ပိုင်နဲ့ဖလော်ရီဒါပြည်နယ်ကအပန်းဖြေနေရာမှာကျင်းပမယ်လို့အင်ဂျီရောကကြေညာခဲ့ပါတယ်။အခုလိုမျိုးသမ္မတပိုင် Trump National ဒိုရောမိုင်ယာမီအပန်းဖြေနေရာကြီးမှာကမ္ဘာထိပ်သီးစည်းဝေးပွဲကြီးကျင်းပမယ်အတွက်အကျိုးစီးပွားပဋိပက္ခဖြစ်မယ်ဆိုတဲ့ဝေဖန်မှုတွေကိုအင်ဂျီရောအရာရှိချုပ် Mick Mulvaney ကတော့ပယ်ချခဲ့ပါတယ်။G7 ထိပ်သီးစည်းဝေးပွဲကျင်းပဖို့ဒီနေရာဟာအသင့်တော်ဆုံးဖြစ်ကြောင်းနဲ့သမ္မတအနေနဲ့အကျိုးအမြတ်ခံစားရမှာမဟုတ်ကြောင်းအင်ပီရိုအရာရှိချုပ်မော်ဗင်နီကသတင်းစာရှင်းလင်းပွဲမှာကာကွယ်ပြောကြားသွားခဲ့ပါတယ်။ဒီအပန်းဖြေနေရာကြီးကမိုင်ယာမီမြို့နားမှာတည်ရှိပြီးတော့ A က320လောက်ကျယ်ဝန်းပါတယ်။အခုလိုသမ္မတပိုင်ဆိုင်တဲ့နေရာမှာထိပ်သီးအစည်းအဝေးကျင်းပဖို့သမ္မတကရွေးချယ်တာကသမ္မတရဲ့အကျင့်ပြည့်ခြားစားမှုကိုအရေးတင်းဆုံးပြသတဲ့ဥပမာတစ်ခုဖြစ်တယ်လို့အတိုက်အခံဒီမိုကရက်အမတ်တချို့ကတော့ပြောနေကြပါတယ်။
ဒီ American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တဲ့မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ပြပမှာတင်းရှောင်နေတဲ့စပိန်နိုင်ငံကတလန်ဒေသကောင်းဆောင်ဟောင်းကာပေါ်ချင်မန်ဟာစပိန်အာဏာပိုင်တွေကဖမ်းရမ်းသစ်ထုတ်ပြန်လိုက်ပြီးတဲ့နောက်သူခိုလုံနေတဲ့ဘယ်ဂျင်နိုင်ငံကအာဏာပိုင်တွေနဲ့တွားရောက်တွေ့ဆုံပါတယ်ကတလန်ဒေသကွတ်တိုရီလိုရှာမှုနဲ့ဆက်နွယ်ပြီးသူနဲ့လုပ်ဖို့ခံပေးဆက်ရောက်ကိုစပိန်အာဏာပိုင်တွေကထောင်နှံစီရင်ချက်တွေချမှတ်ခဲ့ပြီးတဲ့နောက်ကောင်းဆောင်ဟောင်းကိုဖမ်းဆီးမိအထိထပ်မံထုတ်ပြန်လိုက်တာပါစပိန်အာဏာပိုင်တွေထုတ်ပြန်လိုက်တဲ့ဖမ်းရမ်းနဲ့ပတ်သက်လို့ဘယ်ဂျင်တရားရေးအာဏာပိုင်တွေထံရှင်းနေနေတဲ့အတူတွားရောက်ခဲ့တာဖြစ်တဲ့အကြောင်းလဲကတလန်ဒေသကောင်းဆောင်ဟောင်းရဲ့ယုံကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပါတယ်ဟိုကတလန်ဒေသကောင်းဆောင်ဟောင်းကတော့စပိန်အာဏာပိုင်ရဲ့ဖမ်းရမ်းကိုအတိအမှတ်မပြုသလိုနေရပြန်ဖို့မဲ့လက်ရက်တွေကိုလက်ခံမှာမဟုတ်တဲ့အကြောင်းလဲပြောဆိုခဲ့တာပါဘယ်ဂျင်အာဏာပိုင်ကသူ့ကိုမေးမြန်းနေစလားထိမ့်သိမ်းထားသလားဆိုတာကတော့လက်တလုံးမှာရှင်းရှင်းလင်းလင်းမရှိသေးပါဘူးလူလူဆန္ဒခံယူပွဲတွေကျင်းပပြီးကတလန်ဒေသခေါ်ထွက်ရေးကြိုးပမ်းမှုတွေမှာဥဆောင်ခဲ့မှုတွေအတွက်စပိန်နိုင်ငံတရားရုံးကစင့်ခေါ်ခံရပြီးတဲ့နောက်မှာပဲကတလန်ဒေသကောင်းဆောင်ဟောင်းနဲ့တူလုပ်ပေါ်ခဲ့မဲ့တော်တော်များ2019အောက်တိုဘာလမှာပဲဘယ်ဂျင်နိုင်ငံကိုတင်းရှောင်ခဲ့ကြတာပါခေါ်ထွက်ရေးအတွက်လူလူဆန္ဒခံယူပွဲကျင်းပခဲ့တာကိုတော့စပိန်နိုင်ငံကတရားမဝင်တဲ့အကြောင်းကြေညာထားပါတယ
် EU ဥရောပသမ္မတကနိုင်ငံတွေကအမေရိကန်ကိုတင်သွင်းတဲ့ကုန်ပစ္စည်းဒေါ်လာ9ဘီလီယံခွဲဖို့ဒီကနေ့ကစပြီးတော့အသွင်းကုန်ကွန်တွေကောက်ခံနေပါတယ်။ EU တာဝန်ရှိသူတွေနဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တွေကြားနောက်ဆုံးအချိန်ထိဆွေးနွေးခဲ့ပေမဲ့သဘောတူညီမှုမရခဲ့တာကြောင့်အမေရိကန်မှာတောက်ကြနေကူးချိန်ကစလို့အသွင်းကုန်ခွန်ကောက်ခံမှုစတင်အသက်ဝင်ပါတယ်။ EU ကနေတင်သွင်းတဲ့ဒိန်ကဲ၊ထောဘတ်၊ဘစ်ကွတ်မုတ်၊တန်လွင်သီးအချိုရည်စတဲ့အစားအသောက်တွေကစလို့ဝစ်စကီ၊ဝိုင်းအရက်တွေအပေါ်25ရာခိုင်နှုန်းအသွင်းကုန်ခွန်ပေးဆောင်ရတော့မှာဖြစ်ပါတယ်။EU က Airbus လေယာဉ်ကုမ္ပဏီကိုတရားမဝင်ငွေကြေးပံ့ပိုးနေတယ်လို့ဆိုပြီးအမေရိကန်အစိုးရက EU အပေါ်2004ခုနှစ်တုန်းက WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးကိုတိုင်ကြားခဲ့တဲ့အမှုမှာအမေရိကန်ကအနိုင်ရခဲ့တာကြောင့်အခုလိုမျိုး EU ကုန်တွေအပေါ်အသွင်းကုန်ခွန်ကောက်ခံခွင့်ရသွားတာပါ Airbus လေယာဉ်ကုမ္ပဏီကိုငွေကြေးပံ့ပိုးပေးခဲ့တဲ့ Britain, ပြင်သစ် Germany နဲ့ Spain နိုင်ငံတွေရဲ့ကုန်ပစ္စည်းတွေကတခြား EU နိုင်ငံတွေထက်ပိုပြီးတော့အသွင်းကုန်ခွန်ပေးဆောင်ကြရမှာဖြစ်ပါတယ်ဥရောပမှာတိစောက်တဲ့လေယာဉ်တွေအမေရိကန်ကိုတင်သွင်းရင်လဲသွင်းကုန်ခွန်10ရာခိုင်နှုန်းပေးရတော့မှာဖြစ်ပါတယ်။ WTO ရဲ့ဆုံးဖြတ်ချက်မှာအမေရိကန်အစိုးရကလည်း Boeing ကုမ္ပဏီအပေါ်ငွေကြေးပံ့ပိုးနေတာတရားမဝင်ဘူးလို့ပါဝင်ပါတယ်။ဒါကြောင့် EU ကိုတင်ပို့တဲ့အမေရိကန်ကုမ္ပဏီအပေါ် EU ကသွင်းကုန်ခွင့်ချမှတ်ခွင့်ရဖို့ရှိနေတာကြောင့်လာမယ့်လပိုင်းတွေအတွင်းပို့ပြီးတော့ခိုင်မာတဲ့တုံ့ပြန်မှုတွေကိုလုပ်သွားလိမ့်မယ်လို့ပြင်သစ်စီးပွားရေးဝန်ကြီး Bruno Le Maire ကပြောကြားခဲ့ပါတယ်။အမေရိကန်နဲ့တရုတ်ကြားသွင်းကုန်သွယ်ရေးတင်းမာမှုကြောင့်ကမ္ဘာစီးပွားရေးအပေါ်တက်ရောက်မှုရှိနေချိန်မှာအခုလို EU နဲ့ American သွင်းကုန်ခွင့်ပြဿနာကြောင့်နောက်ထပ်ထိခိုက်မှုတွေဖြစ်လာနိုင်တယ်လို့လေးလာသူတွေကသုံးသပ်နေကြပါတယ
်။ Afghanistan နိုင်ငံရှေ့ပိုင်းမှာဒီကနေ့တောက်ချန်နေဝှက်ပြူနေချိန်လက်နက်ကန်တွေရဲ့မော်တာနဲ့ပစ်ခတ်မှုကြောင့် Muslim League တို့အမိုးပြူချပြီးလူ20ထက်မနည်းသေဆုံးသွားကြောင်းဒေသခံအစိုးရတာဝန်ရှိသူတယောက်ကပြောပါတယ်။အစကမီနာခရင်ကဗလီမာပြစ်ခတ်ခံရမှုကြောင့်ဒဏ်ရာသူ40လောက်ရှိတယ်လို့လည်းနိုင်ငံသားပြည်နယ်အုပ်ချုပ်ရေးမှုယုံပြောခွင့်ရကိုကုကပြီး AP သတင်းကဖော်ပြခဲ့တာပါ။ထိခိုက်သေဆုံးသူတွေထဲမှာဗလီမာရောက်နေတဲ့ကလေးတွေလည်းပါတယ်လို့ပြောပါတယ်။တရလောသတင်းတွေအရသေဆုံးသူ20သာရှိပေမဲ့နောက်ထပ်တိုးလာနိုင်တယ်လို့လည်းဒေသခံဆွေးနွေးပြောခွင့်ရကပြောပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်ဖွဲ့စည်းကမှသူတို့လက်ချက်ဆိုပြီးကြေညာတာမရှိသေးပေမဲ့လည်းအာဖဂန်နစ္စတန်နိုင်ငံရှေ့ပိုင်းအထူးသဖြင့်နိုင်ငံသားပြည်နယ်မှာတာလီဘန်စစ်သွေးကြွတွေနဲ့ IS စစ်သွေးကြွတွေလှုပ်ရှားနေကြတာပါ။မနေ့ကကုလသမဂ္ဂကထုတ်ပြန်တဲ့အစီရင်ခံစာမှာတော့ဒီနှစ်ဆန်းကစလို့6လအတွင်းအာဖဂန်နစ္စတန်နိုင်ငံမှာသေဆုံးသူရေသာ2500ကျော်ရှိနေပြီးဒဏ်ရာရသူ9600ကျော်ရှိကြောင်းဖော်ပြထားပါတယ်
ဖိလစ်ပိုင်နိုင်ငံပြည်နယ်နောက်နှစ်ခုမှာအင်မတန်ကူးစက်နိုင်ပြီးသေစေနိုင်တဲ့အာဖရိကန်ဝက်တုတ်ကွေးရောဂါပြန့်နှံ့ဖြစ်ပွားနေတယ်လို့တာဝန်ရှိသူတွေကဒီကနေ့ပြောကြားလိုက်ပါတယ်မနီလာမြို့တော်တောင်ပိုင်းကကာဗီဒေးပြည်နယ်နဲ့လူဇွန်ကျွန်းပေါ်ကနွေဗာအက်စီယာပြည်နယ်တွေမှာကူးရောဂါကူးစက်ဖြစ်ပွားနေတာဖြစ်ပါတယ်ကာဗီဒေးပြည်နယ်တွေကရွာနှစ်ရွာမှာရောဂါကူးစက်နေတာတွေ့ခဲ့တဲ့အတွက်ဆက်လက်မပြတ်အောင်ထိန်းနိုင်ဖို့အဝင်အထွက်အဆက်အသွယ်တွေဖြတ်တောက်ထားတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်နေဗာအစီယာပြည်နယ်မှာလည်းအာဖရိကန်ဝက်တုတ်ကွေးကူးစက်ပြန့်ပွားမှုရှိပေမဲ့တိတ်အများကြီးတော့မဟုတ်ဘူးလို့လေယာစိုက်ပျော်ရေးဝန်ကြီးကဒီကနေ့ပြောပါတယ်ခုချိန်ထိပျောက်ကေးအောင်ကုသနိုင်တဲ့ဆေးမရှိသေးတဲ့အာဖရိကန်ဝက်တုတ်ကွေးရောဂါဟာဝက်အရှင်ဝက်အသေးဝက်သားဆိုင်တွေအပြင်အဝတ်အစားဖက်နှက်မော်တော်ကားစတဲ့တက်ရှိမဟုတ်တဲ့အရာတွေကလည်းတဆင့်ကူးစက်နိုင်ပါတယ်ဝက်တွေကြားမှသာကူးစက်ပြန့်နှံ့တာဖြစ်ပြီးတော့လူတွေကိုတော့တက်ရောက်မှုမရှိပါဘူးရှင
်သကြနေညနေခင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးခဲ့ကြတာပါရှင်အခုထုတ်လွှင့်ပေးမယ့်သတင်းလွှာလေးတွေမှာတော့အရင်ဆုံးကချင်ပြည်နယ်ဘက်ကအစိုးရတပ်နဲ့တိုက်ပွဲဖြစ်ခဲ့တဲ့အခြေအနေကိုပြောပြပေးမှာပါကချင်ပြည်နယ်စင်ဘုံမြို့နားမှာတနင်္လာနေ့ကတပ်မတော်နဲ့ဖြစ်တဲ့တိုက်ပွဲကြောင့်အရက်သား2ဦးမိုင်းထိပြီး KIA ရဲဘော်2ယောက်ပျောက်ဆုံးနေတယ်လို့ KIA ပြောခွင့်ရကပြောပါတယ်။ဒါဟာဒီနှစ်အတွင်းကချင်ပြည်နယ်မှာပထမဆုံးတိုက်ပွဲဖြစ်ပြီးနောက်ထပ်ဆက်ဖြစ်တာတော့မရှိဘူးလို့လည်းပြောပါတယ်။ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့အစိုးရတပ်မတော်ကပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစတင်ပြီးအပြည့်ရကြီးညာခဲ့တဲ့နောက်ကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေငြိမ်သက်နေခဲ့ရကဒီလ14ရက်နေ့မှာတော့ပထမဆုံးအကြိမ် KIA ကချင်တပ်ဖွဲ့နဲ့ထိတွေ့မှုဖြစ်ပွားခဲ့တာပါတိုက်ပွဲဖြစ်ပွားတဲ့အခြေအနေကို KIA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်တိုင်းငါကျွန်တော်လူ့ဆန်နေနေတဲ့မှာအဲကျွန်တော်တပ်တွေလည်းနေလက်သွားတဲ့အချိန်မှာပေါ့နော်အဲကျွန်တော်ကဝန်ထမ်းနေပေါ့ဆားနေလို့အရင်ကဒီရှစ်တန်းကကင်းပေါ့ post home ပြန်မှာကမထားတယ်အထားရဲ့အချိန်မှာဟိုစင်ပေါ်ကပေါ့လေတက်မတော်ကခလာရတိလေးပြပေါ့သူတို့ကယူဝသားကြီးကိုလမ်းပြခိုင်းပြီးမှအတော်ဝါးပြီးမှပြစ်တယ်လို့တရင်းနဲ့အဲ့လိုထွက်ပါတယ်ကျွန်တော်ဂျုံသားနဲ့အဲ့လိုရပါတယ်ဆိုတော့အဲ့ဒီယူဝသားနဲ့ဦးကတော့ကျွန်တော်တို့လုံချုံရေးမိုင်းပေါ့နော်ပေါ့ကိုချီမာမမကိုကဟိုမြစ်နာမပါခဆေးရုံမှာဆေးရုံတက်တယ်ဆိုတဲ့တရင်းနဲ့ကျွန်တော်စစ်ပမာဂျုံသားနဲ့ရရှိပါတယ်ခင်ဗျာ
ဆက်လက်ပြီး KIA ရဲဘော်တွေပျောက်ဆုံးနေကြောင်းလဲအခုလိုပြောပါတယ
်ကျွန်တော်တို့ကဖြားနေတဲ့တိရောကတော့ညောက်သားပြီးမှကြာနေသူ့ကိုကြည့်နေရဲ့ရဲဘော်တို့ကတော့အခုတစ်ခါထွက်မလာဘူးလို့တင်းကြတယ်လို့ရပါတယ်ဒါမှအဲ့ဒီနှောကဘယ်ရောက်သွားလဲညောက်သားပြီးသားတတ်မတော်သေးမှလက်ကမ်းရောက်သွားတာဆိုတော့ဒီကဖွဲ့ချလို့မရဘူးခင်ဗျာ
14ရက်နေ့နောက်ပိုင်းမှာတိုက်ပွဲမရှိကြောင်းနဲ့တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးလိုအပ်ရင်နှစ်ဖက်ဆွေးနွေးသွားမှာဖြစ်ကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်။ဟုတ်ကဲ့ဘာမှမဖြစ်ဘူးအားလုံးကပြည်ပြည်ငြိမ်းချမ်းပါရ။အခုဒီမနေ့ပိုင်းမှာအဲ့ဒီအောက်ချဲ့တဲ့ဒီနေ့ဒီမနေ့ပိုင်းမှာတက်လာလေလေ။အခုဆက်ပြီးတော့ပြောရလို့ရှိရင်တော့ဆွေးနွေးမှာပေါ့အခုလို့ဆယ်တော့ဆွေးနွေးတာမရှိဘူးခင်ဗျာ။
တမ်ဘရော်ဒရင်မန်ပြန်ကြားရေးအဖွဲ့အတွင်းရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့ထီးတွေ့မှုသာဖြစ်ပွားခဲ့တာဖြစ်ကြောင်းနောက်ပိုင်းမှာလည်းထပ်မံမဖြစ်ကြောင်းအခုလိုပြောပါတယ်။အဲ
ဒီကျွန်တော်တို့၁၄ရက်နေ့လားမသိဘူး။အဲဒီကဆရာပိုက်ထားလို့ရှိတယ်။အဲဒီစင်ကူရှိတာကျန်တဲ့ပြည်သူမရှိပါဘူး။အဲဒီအဲဒီဆရာကျွန်တော်၅ယောက်တက်နေထီးတွေ့မှုဖြစ်တယ်။သူတို့ဆရာ၅ယောက်ကစကားပြောင်းလာတာကိုသိကတာရှိတယ်။7မိနစ်လောက်လေထီးတွေ့မှုဖြစ်သွားတာရှိတယ်။စကားလို့တော့ခေါ်လို့မရပါဘူး။ထီးတွေ့မှုပေါ့။အနာရစ်ပေါ်လာတယ်ဒါပဲရှိပါကျန်တဲ့ရက်တွေမှမဖြစ
်ဒီလအတွင်းမှာ KIA အပါအဝင်ဖြစ်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့၄ဘွဲ့နဲ့အစိုးရအကြားမှာနှစ်ဖက်အပြည့်ရရေးအတွက်ဆက်လက်ဆွေးနွေးဖို့ရှိနေပါတယ်ဒီရက်ပိုင်းတွေအတွင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်အတွင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေရှိနေပါတယ
်ကိုမိုးစောပြောပြခဲ့တာပါရှင်ခုတစ်ခါကရင်နဲ့မွန်လက်နက်ကိုင်နှစ်ဖွဲ့ရဲ့ဆွေးနွေးပွဲသတင်းကိုလည်းအလှည့်ပေးပါမယ်ကရင်မျိုးသားစီယုံ KNU နဲ့မွန်ပြည်သက်ပါတီ NMSP တို့ကအောက်ခြေတပ်သားတွေမနေ့အောက်တိုဘာလ18ရက်နေ့မှာပြန်လည်ပြစ်ခတ်ခဲ့ကြပြီးတဲ့နောက်ဒီနေ့မှာတော့နှစ်ဖက်ဆက်ဆံရေးယုံခေါင်းဆောင်ပိုင်းတွေဖျားသုံးစုမျိုးမှာနှစ်နာရီကြာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ပြည်နယ်နယ်နိမိတ်ပိုင်းခြားမှုကိစ္စကပြဿနာရဲ့အဓိကလို့ဆိုပေမဲ့82ဖက်ပြည်လည်ဖို့ဆွေးနွေးခဲ့ကြတယ်လို့လည်းဆိုပါတယ်ဒီကိစ္စကြောင့်ရည်ရှိသွားရမယ့်နိုင်ငံလုံးဆိုင်ရာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုထိခိုက်နိုင်မှာမဟုတ်ဘူးလို့လည်းနှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်ရှင
်မနေ့ကဖြစ်ပွားခဲ့တဲ့အောက်ခြေတပ်တွေအပြန်အလှန်ပြစ်ခတ်ခဲ့တဲ့ကိစ္စကိုဖြေရှာဖို့ကရင်မျိုးသားအစည်းအရုံး KNU နဲ့မွန်ပြည်သက်ပါတီ NMSP နှစ်ဖက်နယ်မြေခေါင်းဆောင်တွေဟာကရင်ပြည်နယ်ကော့ကရိတ် KI ဖျားသုံးစုမြို့မှာဒီနေ့တွေ့ဆုံခဲ့ကြပါတယ်။အဓိကတော့အောက်ခြေမှာနှစ်ဖက်တပ်တွေနယ်မြေအငင်းပွားရေးကိစ္စမှုပြည်လဲအောင်ဖြေရှင်းသွားဖို့ရှိသလိုဒီကိစ္စကငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်လည်းအဟန့်အတားမဖြစ်နိုင်ကြောင်းဒီနေ့တွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့ KNU တပ်မဟာ6ရှိရဲ့ဒူပလာယာ KI ဒူဥက္ကဋ္ဌဘဒုရွှေမောင်းက VOA ကိုအခုလိုပြောပါတယ်
ဆက်ဆံရေးယုံတာဝန်ယူထားတဲ့မွန်ပြည်သက်ပါတီကခေါင်းဆောင်တချို့နဲ့ကျွန်တော်တို့နဲ့တွေ့ကြတယ်ကျွန်တော်တို့ဘက်ကသဘောထားကိုပြောပြတယ်မဖြစ်တဲ့နေရာတွေတော့ဆက်ပြီးတော့မဖြစ်ဘူးပေါ့နော်နှစ်ဖက်စလုံးကိုကိုယ်ဘက်သူ့ဘက်ပြန်ထိန်းဖို့အဲ့လိုမျိုးပြောဆိုကြတာပါကျွန်တော်တို့ KNU ရဲ့ခြားရတဲ့မူပေါ့နော်အောက်ခြေမှာဖြစ်နေတဲ့အငယ်လေးတွေဖြစ်နေတဲ့ပြဿနာမျိုးတို့ကျွန်တော်တို့မူတိုင်းပဲဆက်ပြီးတော့ဖြေရှင်းသွားမှာပါတော်လိုင်းရဲထဲမှာအတူတူစကတဲ့49ကတည်းကမုံနဲ့ပြင်ကတွဲပြီးတော့လှုပ်လာခဲ့ကြတာဆိုတော့နေမြပြဿနာလည်းရှိပါပဲသူတို့ဖွဲ့လှူရှားရဲ့ဒေသကျွန်တော်တို့ KNU ဘက်ကလှူရှားတဲ့ဒေသရှိမှာပေါ့ရေးရှိငင်းငင်းရေးဖြစ်တဲ့အတွက်ပါနောက်ရှက်မှဒါအခန့်တားမှမဖြစ်စေနိုင်ပါဘူ
းနှစ်ဖက်ပြစ်ခတ်မှုတွေအတွင်းမွန်ပြည်သက်ပါတီတပ်ဘက်ကအရာရှိတယောက်သိဆုံးခဲ့ပေမဲ့ဒီကိစ္စကိုဆက်ပြီးတော့ညှိနှိုင်းလှုပ်ဆောင်သွားဖို့ရှိကြောင်းမွန်ပြည်သက်ပါတီဗဟိုဝန်ကျင်ဒေသဥက္ကဋ္ဌနိုင်နာတူယောမန်က VOA ကိုပြောပါတယ်
နိုင်ငံပိုင်ချာဘုရားနဲ့ဆိုင်တာပေါ့လေလောလောဆယ်တော့အဲ့လိုပဲပြောရမှာပေါ့လေနော်ကိစ္စကမကြည့်တော့အောင်ကျွန်တော်တို့စီစဉ်နေကြပါအခုလေအချက်လက်တွေကပဲမထွက်လာသေးဘူးပေါ့နော်အချမ်းမြင့်ကတော့နောက်ထပ်မဖြစ်ပေါ်အောင်ပေါ့နော်အဲ့ဒါပဲကျွန်တော်တို့ပြောကြတာပေါ့ကျွန်တော်တို့ဒီနိုင်ပြီးတော့ဆောင်ရွက်သွားတာပဲစီစဉ်ရှိတာလေ
ကရင်မျိုးသားအစည်းအရုံး KNU ဒူဥက္ကဋ္ဌဘဒုစောကွယ်ထူဝင်ကတော့အခုပြဿနာဖြစ်တဲ့ဒေသဟာကရင်လူမျိုးတွေအခြေချနေခဲ့တဲ့ဒေသဖြစ်သလိုတစ်ဖက်မှာလည်းမွန်ပြည်နယ်နဲ့ချိတ်ဆက်နေတဲ့ဒေသဖြစ်တာကြောင့်အခုလိုနှစ်ဖက်တပ်တွေထိတွေ့မှုဖြစ်တာလို့ VOA ကိုပြောပါတယ်
ခုဖြစ်တဲ့ဒေသကမူလကထိဖတ်တွေဆိုတာကကရင်ရွာပဲအဲ့မှာမူလကကျွန်တော်တို့ဖွဲ့ရှိခဲ့နေတို့တော့လည်းပဲဟိုလုံခဲ့တဲ့အချိန်ကဟိုကထိုင်းကနေပြီးတော့ဒီမိုရက်ဗီဂျီကိုပြန်ပြီးမောင်းထုတ်လိုက်တဲ့အချိန်ကအဲ့မှာသူတို့ပြန်လာချိန်ဆိုင်တော့သူတို့ဖွဲ့စည်းတယ်လေအဲ့မှာချိန်ဆိုင်တဲ့အပေါ်မှာဒါကနေထပ်မှရှိတယ်ဟုတ်တယ်အချက်လာတဲ့ဘောပေါ့နော်သူတရားခံတာတမ6ပေါ့နော်အဲ့ဒါနဲ့မွန်နေမြေနဲ့ဆက်ဆက်တာကိုဆက်ဆက်တဲ့ရောထွေးတယ်ပြောမယ်ဆိုလို့ရှိရင်တော့ညီညီပြောတယ်လည်းဖြစ်တယ်ရောထွေးတယ်ရှုပ်ထွေးတာပေါ့နော်ဒီစဉ်မြေနဲ့ပတ်သက်တာတော့
KNU နဲ့မွန်ပြည်သက်ပါတီတို့ဟာတနိုင်ငံလုံးအပြည့်အစုံလက်မှတ် NCA ရေးထိုးထားတဲ့အဖွဲ့တွေလည်းဖြစ်ပါတယ်အခုနှစ်မေလတုန်းကလည်းဖျားသုံးစုဘက်မှနှစ်ဖက်ပြစ်ခတ်မှုတွေရှိခဲ့ပါတယ်ဒီနေ့မွန်ပြည်သက်ပါတီနဲ့ကရင်အမျိုးသားအစည်းအရုံးတို့တွေ့ဆုံကြရမှာသဘောတူညီမှုယူနိုင်တာမျိုးမဟုတ်ပဲနီလန်းရှာရဲ့သဘောတွေ့ဆုံကြတာလို့ဆိုပါတယ်အော်တိုဘာ၄ရက်တုန်းကလည်းနှစ်ဖက်တောင်ရှိသူတွေဖျားသုံးစုနာက DKBA စကန်တစ်ခုမှာတွေ့ဆုံဆွေးနွေးကြပေမဲ့သဘောထားကွဲလွဲတဲ့အချက်တချို့ရှိခဲ့တယ်လို့ဒီအဖွဲ့တွေနဲ့နှိစက်သူတွေကပြောပါတယ်။မကြခင်နှစ်ဖက်အဖွဲ့အစည်းကထိပ်ပိုင်းခေါင်းဆောင်တွေတွေ့ဆုံသွားဖို့ရှိရလို့လည်းသိရပါတယ်ခင်ဗျာ။
ကိုဇော်ထက်ပြောပြသွားတာပါရှင်။ထိုင်းနိုင်ငံရဲ့ထိမ့်သိမ်းရေးစခန်းတွေလူမှုစောင့်ရှောက်ရေးဂေဟာတွေမှာထိမ့်သိမ်းထားတဲ့မြန်မာနိုင်ငံသားလူကုန်ကူးခံရသူ60ဝန်းကျင်ကိုထိုင်းမြန်မာနယ်စပ်မြဝတီမဲဆောက်ချစ်ကြည်ရေးဒရာကနေမြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးနဲ့လူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေလက်ထဲကိုမနေ့ကလွှဲပြောင်းပေးခဲ့ပါတယ်။မြန်မာနိုင်ငံသားတွေလူကုန်ကူးခံရတဲ့ဒေသရင်းနိုင်ငံတွေမှာဆိုရင်တရုတ်ပြည်ရင်ထိုင်းကဒုတိယအများဆုံးဖြစ်တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောင်မတ်အေးအေးကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမှာတရားမဝင်တဲ့နီးနဲ့လူပွဲစားတွေခေါ်ဆောင်လာတဲ့လူကုန်ကူးခံရသူတွေကိုဖမ်းဆီးစစ်ဆေးပြီးတဲ့နောက်မှာတော့တချို့ကိုထိန်းသိမ်းရေးစခန်းတွေဆက်ရှောက်ရေးကြရာတွေမှာထားခဲ့ပြီးတဲ့နောက်မြန်မာအစိုးရထံကိုတရားဝင်လွှဲပြောင်းပေးမှုတွေလုပ်ခဲ့တာပါ။အောက်တိုဘာလ18ရက်နေ့ကတော့ထိုင်းမြန်မာနယ်စပ်မဲဆောက်မြောက်ရီချစ်ကြည်တရားကနေမြန်မာနိုင်ငံသားလူကုန်ကူးခံရသူ60ကျော်ကိုလွှဲပြောင်းပေးခဲ့ကြောင်းမြဝတီခရိုင်ဥက္ကဋ္ဌဦးတေဆောင်ကပြောပါတယ
်။ထိုင်းဘက်ကပုံမှန်လွှဲတဲ့တိုင်းလွှဲတာပါခင်ဗျ။ပုံမှန်အရင်သူတို့လုပ်တဲ့လမ်းကြောင်းတော့မှာသူတို့ဒီကနေပြီးတော့ဟိုမလေးဘက်သွားတဲ့လမ်းကြောင်းရှိတယ်ဒီမှာ။အဲ့လိုသွားတဲ့ဟာမျိုးကသူတို့ဖြစ်တယ်ဖြစ်ပြီးတော့တွေ့ရင်သူကဒီဘက်ပြန်ပို့ရလို့ဖြစ်တယ်။ဟိုလူကုန်မှုခံရတဲ့အနေအထားမျိုးဖြစ်နေတယ်လို့လူကုန်မှုခံရနိုင်တယ်လို့သံသယရှိရင်လည်းသူကအဲ့ဒီကောင်းနေတဲ့ပြန်ပို့တာမျိုးဖြစ်နေတယ်။အဲ့ဒါတော့ကျွန်တော်တို့ပြန်ဆွေးနွေးထားတယ်။လူကုန်မှုဖြစ်တဲ့ဆိုမှဒီခံအောင်လဲဖော်ထုတ်ပြေးယူတယ်နီးပေါ့။
မြန်မာနိုင်ငံသားတွေလူကုန်ကူးခံရမှုတွေနဲ့ပတ်သက်လို့တရုတ်နိုင်ငံမှာအများဆုံးဖြစ်ခဲ့ပြီးထိုင်းနိုင်ငံမှာတော့ဒုတိယအများဆုံးဖြစ်ခဲ့ကြောင်းဦးတည်ဆောင်ကဆိုပါတယ်
။ဒီမြေတော်မြေဝန်းကတော့ကဘာမှဖြစ်လို့နေရဘူး။အဲ့ဒီမှာကျွန်တော်တို့နိုင်ငံကနေလူကုန်ကူးခံရတော့ဒီတရုတ်နိုင်ငံမှာအများဆုံးထိုင်းနိုင်ငံနဲ့ပတ်သက်လို့ဒုတိယအများဆုံးဖြစ်တာပေါ့။ဖြစ်တဲ့ဖြစ်စဉ်တွေတော်တော်များများတော့ဒီပေးစားတွေနောက်ပြီးတော့ကျွန်တော်တို့ဒီဟိုအရေးပေါ့ဖြစ်ခြင်းတွေနောက်ဒီလုံအချင်းကြီးတွေအနေနဲ့ဆိုတော့ဆက်သွားတဲ့အခါမှာအဲ့မောင်နဲ့တော့ရတဲ့ဟာလေဒီဟာလေးမှမှဖြစ်ဒီမှာကျွန်တော်တို့ဒီထိုင်းနိုင်ငံမှာဖြစ်တာပါခင်ဗျာဒီကလည်းပြီးတော့ရှိတာပါလေဒါနဲ့ဟိုတစ်ဖက်နိုင်ငံမှာဖြစ်တာလည်းပုံများတာပါခင်ဗျာ
2019ခုနှစ်အတွင်းမှာတော့ထိုင်းမြန်မာနယ်စပ်မဲဆောက်မြောက်ရီချစ်ကြည်တရားကနေလူကုန်ကူးခံရတဲ့လူဦးရေ60ကျော်ကိုတကြိမ်လွှဲပြောင်းပေးခဲ့ပြီးဒါဟာ2019ခုနှစ်အတွင်းလူကုန်ကူးခံရသူတွေကိုဒုတိယအကြိမ်ဖြစ်အများဆုံးလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်2018ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့လူကုန်ကူးမှုနဲ့ပတ်သက်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံကိုစောက်ကြည့်အဆင့်တရာ2ကနေရှော့ချလိုက်ပြီးအဆိုအဝါဆုံးတရာ3အဆင့်ကိုသတ်မှတ်လိုက်တာပါအခုလိုမျိုးတရား3ကိုအစင်းလျှော့ချသတ်မှတ်လိုက်ရတာဟာလူကုန်ကူးမှုပပျောက်ရေးဆိုင်ရာအနှိမ့်ဆုံးသတ်မှတ်ချက်တွေကိုအပြည့်အဝပြည့်မီအောင်မြန်မာအစိုးရကလှုပ်ဆောင်နိုင်ခြင်းမရှိသလိုအဲ့ဒီလိုပြည့်မီဖို့အတွက်သိတာတဲ့လှုပ်ဆောင်မှုတွေမရှိတာကြောင့်ဖြစ်တယ်ဆိုပြီးအစီရင်ခံစာထဲမှာဖော်ပြထားပါတယ်မြန်မာလူမျိုးတွေနဲ့ဆက်ဆက်ပြီးလူကုန်ကူးမှုအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကတော့တရား2စောင့်ကြည့်အဆင့်ထဲမှာပဲထည့်သွင်းထားဆဲဖြစ်ပါတယ်ရှင်
တော်ရရှိများရှင်လာမည့်2020ပြည့်ရွေးကောက်ပွဲမှာပါတီထက်ကိုယ်စလဲလောင်းရည်အရေးချင်းကိုကြည့်ပြီးနေပေးကြဖို့အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရည်မှန်းနေပါတယ်အဓိကနိုင်ငံရေးပါတီကြီးဖြစ်တဲ့ NLD အနေနဲ့ရွေးကောက်ပွဲမဟာဗျူဟာတစ်ခုသာလက်တွေ့ကျင့်သုံးခဲ့မယ်ဆိုရင်လာမည့်ရွေးကောက်ပွဲမှာဘယ်လိုရလဒ်တွေထွက်ပေါ်လာနိုင်တယ်လဲဆိုတာ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်မဲဆန္ဒရှင်တွေအနေနဲ့ကိုစလေရီရဲ့အရေးချင်းလိုက်ရွေးချယ်ရမယ်ဆိုရင်ဘယ်လိုလူမျိုးတွေကိုရွေးချယ်ခြင်းကြပါသလဲဆိုတာကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါတယ်ရှင်။စီးရီးယားမြောက်ပိုင်းကကတ်တိုက်ခိုက်ရေးသမားတွေကိုတူရကီစစ်တပ်ကထုတ်ဆစ်ဆင်နေတာယာယီအပြစ်ရဖို့နဲ့သူတို့တူရကီသမ္မတအာဒိုဝန်နဲ့သဘောတူခဲ့တဲ့အပေါ်မှာအမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကကြိုဆိုလိုက်ပါတယ်ဒါပေမဲ့အမေရိကန်အစိုးရရဲ့အမျိုးသားလုံခြုံရေးတာဝန်ရှိသူဟောင်းတွေနဲ့လွှတ်တော်အမတ်တွေကတော့ဒီသဘောတူညီမှုကိုသဘောမတူပဲအီရတ်နဲ့စီးရီးယားနိုင်ငံမှာရှိတဲ့ IS အစွန်းရောက်တွေကိုတိုက်တဲ့နေရာမှာညွန်ပေါင်းတပ်ဖွဲ့ရဲ့အရေးပါတဲ့အစိပ်ပိုင်းဖြစ်တဲ့ကတ်မဟာမိတ်တွေကိုပစ်ပယ်လိုက်တာနဲ့ပတ်သက်ပြီးသမ္မတထရန့်ရဲ့အစိုးရအဖွဲ့ကိုဝေဖန်လိုက်ပါတယ် VOE သတင်းတောက်စန်တီစိန်သတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြပါမယ်ရှင်
မရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တူရကီသမ္မတရေဂျက်တာယီအာရိုဝါနိုစကားပြောဆိုဆွေးနွေးခဲ့ကြပြီးအမေရိကန်တပ်တွေရုတ်သိမ်းခဲ့ပြီးတဲ့နောက်ဆီးရီးယားနိုင်ငံမြောက်ပိုင်းမှာရှိတဲ့ကတ်စ်တွေကိုတူရကီဘက်ကစီးရီးယားထိုးစစ်ဆင်ခဲ့တဲ့အပေါ်မှာအမေရိကန်လွှတ်တော်အမတ်တွေနဲ့ကမ္ဘာတစ်ဝှမ်းမှာရှိတဲ့ခေါင်းဆောင်တွေကပြစ်တင်ရှုတ်ချလိုက်ပါတယ်။အဲဒီနောက်တော့တူရကီဘက်ကတိုက်ခိုက်မှုတွေကိုရပ်တန့်ဖို့အမေရိကန်ဒူးသမ္မတမိုက်ပန်စ်နဲ့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုတို့ဟာတူရကီနိုင်ငံကိုခြားသာရင်းနှီးကသွားရောက်ပြီးတော့ဆွေးနွေးခဲ့ကြပါတယ်။တူရကီသမ္မတအာရဒွန်နဲ့နိုင်ပေါင်းများစွာဆွေးနွေးခဲ့ကြပြီးတဲ့နောက်ဒူးသမ္မတပန့်စ်ကအခုလိုခြေညာခဲ့ပါတယ
် Today I'm proud to report thanks to the strong leadership of President Donald Trump
သမ္မတခိုင်မာတဲ့ခေါင်းဆောင်မှုနဲ့တူရကီသမ္မတအာရဒွန်တို့ကြားခိုင်မာတဲ့ဆက်ဆံရေးကြောင့်စီးရီးယားနိုင်ငံမျိုးပိုင်းမှာအပြည့်အဝအမေရိကန်နဲ့တူရကီနိုင်ငံကြားသဘောတူညီမှုရခဲ့တယ်ဆိုတာကိုဒီကနေ့ကျွန်တော်အနေနဲ့ဂုဏ်ယူစွာနဲ့အစီရင်ခံပြောကြားလိုပါတယ်
။တူရကီနဲ့ဆီးရီးယားနိုင်ငံကြား32ကီလိုမီတာရှည်လျားတဲ့နယ်စပ်မှာရှိတဲ့နေရာကနေကတ်စ်တိုက်ခိုက်ရေးသမားတွေပြန်ရုပ်သိမ်းမှုအမေရိကန်ကအကူအညီပေးနေချိန်မှာပဲတူရကီကထိုးစစ်တွေကို9ရက်ကြာရနာထားမှာဖြစ်တယ်လို့ဒူးသမရပန့်စ်ကပြောပါတယ်။အခုလိုပြစ်ရက်လိုက်တဲ့အတွက်လူပေါင်းများစွာကိုခဲတင်နိုင်မှာဖြစ်တယ်လို့လည်းသူကဆက်ပြောပါတယ်။ဒါမဲ့လည်း Republican အထက်လွှတ်တော်အမတ် Mitt Romney ကတော့ဒီသဘောတူညီချက်နဲ့ပတ်သက်ပြီးတော့လွှတ်တော်မှာပြစ်တင်ရှုတ်ချလိုက်ပြီးတော့ဒါဟာ IS အစွန်းရောက်တွေကိုနှိမ်နင်းတဲ့နေရာမှာကူညီပေးခဲ့တဲ့ Cox Mahamate တွေကို American ကပြစ်ပယ်လိုက်တယ်ဆိုတာကိုတရားဝင်ဖြစ်သွားစေတယ်ဆိုပြီးတော့သူကပြောပါတယ
် Was there no chance for diplomacy? Are we so weak and so inept diplomatic?
တနမာယီနီလန်တွေနဲ့ဖြည့်ရှင်းဖို့ခွင့်ရမရှိတော့ဘူးလားတူရကီကတော့မှကျွန်တော်တို့ American ပြည်ထောင်စုကိုပြန်ကင်နိုင်လောက်အောင်ကျွန်တော်တို့မှာတနမာယီရကျွမ်းကျင်မှုမရှိတော့ဘူးလားအရန်ကိုအားနေနေပြီလား
ISIS တွေကိုချိန်မုန်းတဲ့နေရာမှာညောင်မောင်းတက်ဖွဲ့အတွက် American သမ္မတရဲ့အထူးတနမာဟောင် Brad Maggot ဟာ American တက်ဖွဲ့တွေစီးရီးယားနိုင်ငံကနေပြန်ရုပ်သိမ်းဖို့သမ္မတ Trump ကဆုံးဖြတ်လိုက်တာကိုကန့်ကွက်တဲ့အနေနဲ့ပြီးခဲ့တဲ့ဒီဇင်ဘာလကယာရုကနေနှုတ်ထွက်ခဲ့ပါတယ်အမေရိကန်နဲ့တူရကီကြားမနေ့ကရခဲ့တဲ့သဘောတူညီချက်ကိုလည်းသူကသဘောမတူပဲပယ်ချလိုက်ပြီးတော့ဒါဟာကတ်စ်တွေပေါ်မှာတစ္ဆာဖောက်တာဖြစ်ပြီးတော့ဘယ်လို့မှပြန်တီဆောက်လို့မရနိုင်ဘူးလို့သူက Twitter ကနေဝေဖန်လိုက်ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြသွားတာပါရှင်အခုတော့တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်
အမေရိကန်ရဲ့စစ်ဆင်ညှိနှိုင်းမှုကြောင့်တူရကီနိုင်ငံကယာယီပစ်ခတ်ရဲဆဲဖို့သဘောတူခဲ့တယ်လို့ဆိုပေမဲ့စီးရီးယားနိုင်ငံနောက်မြောက်ပိုင်းမှာတော့တိုက်ပွဲတွေဆက်ဖြစ်နေပါတယ်တူရကီနိုင်ငံကအကြမ်းဖက်သမားတွေဖြစ်သဘောထားပြီးစီးရီးယားနိုင်ငံနဲ့ခြေစိုက်ထားတဲ့ကတ်တပ်ဖွဲ့တွေပေါ်ထိုးစစ်ဆင်နေတာတွေကို9ရက်ကြာရပ်ဆိုင်းထားဖို့တူရကီနဲ့အမေရိကန်တို့ကြားသဘောတူညီချက်ရခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲဆီလန်ပီနာမြို့မှာကျေလောင်တဲ့ပောက်ကွဲသံတွေတနက်တန်တွေနဲ့မိခိုးတွေကိုတွေ့ခဲ့ကြရတာပါထိုစစ်တွေအတွင်းတူရကီစစ်တပ်နဲ့စီးရီးယားနိုင်ငံဖွဲ့တွေဟာအရသားတွေရဲ့အသက်တွေကိုမငဲ့ခွက်ပဲရှစ်ဆရာခေါင်းလောင်ပြစ်မှုတွေအကြောင်းလဲနိုင်ငံတကာလူ့ခွင့်ရေးဖွဲ့ Amnesty International ကဒီနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာပြောဆိုလိုက်ပါတယ်။စေဝန်နှန်းတွေအရေးပေါ်ခက်စရေးတွေစစ်ပြေးဒုက္ခတွေသတင်းတောက်တွေနဲ့စာနာမှုကူညီပေးသူတွေအပါအဝင်လူ18ယောက်ရဲ့ပြောချက်ချက်ကိုအခြေခံထုတ်ပြန်ထားတဲ့အစီရင်ခံစာမှာတော့အချင်းရောကွန်မြတ်မှုတွေအရသားတွေထိခိုက်တိုက်ခိုက်တဲ့အထိဥပဒေမဲ့တက်ခတ်မှုတွေရှိတဲ့အကြောင်းဖော်ပြထားပါတယ်။အမေရိကန်ပြည်သူ Texas ပြည်နယ်က Dallas ပြည်မှာမနေ့ကလုခဲ့တဲ့မဲဆွတ်စည်းရုံးပွဲတွင်တူရကီကတိုက်ပွဲတွေရထားအောင်အင်ပီရိုတာဝန်ရှိသူတွေဆောင်းနိုင်ခဲ့တာကိုသမ္မတတော်နဲ့ Trump ကဂုဏ်ယူပြောကြားသွားပါတယ်။ CIA မြောက်ပိုင်းကနေအမေရိကန်တပ်တွေရုတ်သိမ်းခဲ့တဲ့ကိစ္စကြောင့်သမ္မတကိုအကာအကွယ်ပေးထောက်ခံနေတဲ့ Republican ခေါင်းဆောင်တွေကတော့ပြင်းပြင်းထန်ထန်ဝေဖန်နေကြတာပါ။အမေရိကန်ပြည်သူ့မှာ2016ခုနှစ်ကကျင်းပတဲ့ရွေးကောက်ပွဲနဲ့ဒီမိုကရက်တွေပေါ်စုံစမ်းစစ်ဆေးဖို့ဖိအားပေးတဲ့အနေနဲ့ယူကရိန်းနိုင်ငံကအပူတပြည့်လိုအပ်နေတဲ့စီးရီးအကူအညီဒေါ်လာ3,000,000ကိုသမ္မတတော်နဲ့ထရန့်ကစံငံထားခဲ့တဲ့အကြောင်းအင်ပီရိုယာယီအုပ်ချုပ်ရေးမှူးကပြောဆိုလိုက်ပါတယ်။ယူကရိန်းနဲ့ပေးယူလုပ်တာမရှိကြောင်းသမ္မတထရန့်ကသတင်းပတ်နဲ့ချီငင်းဆန်ပြီးတဲ့နောက်အခုလိုပြောဆိုလိုက်တာပါ
။တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Brighter Sonya ဖြစ်ပါတယ်။ကျမတို့အခုတန်လှည့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်း Intercept 70နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOE သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.
From Washington, this is VOA.